အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုအစိုးရကချမှတ်ပေးထားတဲ့စံသတ်မှတ်ချက်တွေရဲ့အောက်မှာတော့သက်ဆိုင်ရာပြည်နယ်တွေအတွက်ကိုယ်ပြည်နယ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်တွေပေးထားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာချယ်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း200ကျော်ကြည့်သုံးခဲ့တဲ့ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ဆွေးနွေးညှိခုံမှုတွေကတော့ဒီကနေ့အထိရှိနေဆဲဖြစ်ကြောင်းရန်ကုန်မှာဒီနေ့ကျင်းပတဲ့ ISP မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကကျင်းပတဲ့ဖက်ဒရယ်ရေးရာဆွေးနွေးပွဲမှာပြောဆိုသွားတာပါ။ကိုသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ်။
ISP မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကထုတ်ဝေတဲ့စာကောင်ပါစာတမ်းတွေနဲ့ပတ်သက်လို့သုံးလကြိမ်ကျင်းပတဲ့ဆွေးနွေးပွဲမှာဒီမိုကရေစီပြည်ထောင်စုမျှော်ရည်ပန်းတိုင်နဲ့ညှိနှိုင်းယူရမယ့်ဖြစ်တဲ့ကြေညာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာပါဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာစီကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ပြည်ထောင်စုစနစ်အကြောင်းကိုအခုလိုရှင်းလင်းသွားပေးပါတယ
် We tried to build a federal system that gave enough power to the national government
မျိုးသားစုဝါကိုလုံလောက်တဲ့အာဏာအနည်းနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုကျွန်တော်တို့ကတိစောက်ဖို့ကြိုးစားပါတယ်။ဒါပေမဲ့ပြည်နယ်တွေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေကိုလည်းတာဝန်အနည်းမီတာဝန်ယူဖို့အာဏာအနည်းထားတဲ့လုပ်ပိုင်ခွင့်ပြုထားတာပါ။ဒါကြောင့်ဒေသဆိုင်ရာအရာရှိတွေပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့သူတို့လူ့ဘွယ်ကြီးအတွက်လိုအပ်တဲ့စုံဖြတ်ချက်တွေကိုချမှတ်နိုင်ပါတယ်
။ဆင်းဒီဝဲပေါ်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးဖက်ကန်မစ်ထရီလက်တယောက်ကြီးအိန္ဒိယနိုင်ငံမှာမတူကွဲပြားတဲ့လူမျိုးစုတွေနဲ့အယူအဆပေါင်းစုံပေါင်းစည်းနေတဲ့အောင်ချမှတ်ကျင့်သုံးခဲ့တဲ့နိုင်ငံရေးစနစ်အကြောင်းကိုရှင်းပြသွားပါမယ
် The United States as a melting pot and of India as a mosaic both of them
ဘယ်ကပြောသူကမတူကွဲကြတဲ့လူမျိုးစုတွေစုပေါင်းဝင်ရလာတဲ့နေရာဖြစ်သလိုအိန္ဒိယဆိုတာကလည်းအစိတ်အပိုင်းပေါင်းများစွာနဲ့ဖွဲ့စည်းပေါင်းစပ်ထားတဲ့နိုင်ငံဖြစ်ပါတယ်နှစ်နိုင်ငံစလုံးကမရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးအတွက်လိုအပ်ချက်ကိုဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်ကျင်းပပေါ်မှာကွဲလွဲချက်အနည်းငယ်ရှိတဲ့ဆိုပေမဲ့လည်းနိုင်ငံစလုံးရဲ့ကြီးမားချက်တွေကတော့အတူတူပါပဲပြည်သူတွေအားလုံးအကြီးသေးအတူတူဂုဏ်သိက္ခာနဲ့ခွင့်ရတန်းတူရရှိရေးဆိုတဲ့မူလေးပေါ်မှာတန်းကြီးကိုတည်ဆောက်ထားတာပါလို့တာမတ်ကြီးဖက်ကန်မစ်ထရီကပြောပြသွားတာပါ IFC မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကလည်းဖက်ဒရယ်အရေးဆွေးနွေးရင်းစဉ်းစားသင့်တဲ့ချက်တွေဆိုပြီးအခုလိုပြောဆိုသွားပါတယ
်ဒီဖက်ဒရယ်ကြောင့်ပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လည်မယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုရဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်။တကယ်တမ်းကတော့ပြီးခဲ့တဲ့နှစ်20 30တွမှာလူရန်သားကွာခြားမှုဟာအကြီးအမားဆက်လာတွေ့ရတယ်။စင်ရဲခန္ဓာကွာခြားမှုဟာအကြီးအမားကြီးဆက်လာတွေ့ရတယ်။စမ်းတမ်းမှာလည်းစမ်းခရိုနီစမ်းတဖေးရှိသလိုပဲစမ်းနင်းပြားလည်းရှိရတယ်။ကချင်းခရိုနီကချင်းတဖေးရှိသလိုကချင်းနင်းပြားလည်းရှိရတယ်။ဖက်ဒရယ်စနစ်ဒီပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာ။အဲ့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောတင်ဘူးလို့ကျွန်တော်တို့ထင်တယ်။အဲ့တော့ကျွန်တော်တို့ခက်ခဲနောက်ထပ် structural ပေါ့နော်။အခြေအနေတစ်ခုအမွေဆက်ခံရတဲ့အခြေအနေတစ်ခုကပါလဲဆိုတော့လူမျိုးရေးတွေမကဘူးဘာသာရေးတွေမကဘူးလူရန်းစားကွာဟမှုအကြီးမားလာတာစင်ရဲချမ်းသာကွာမှုတကြီးလာတာကိုစဉ်းစားဖို့တင်တယ်။အမျိုးသားအမျိုးသမီးစားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပုံများလာရတွေ့ရတယ်။ဒါတွေလည်းကျွန်တော်စဉ်းစားတင်တယ်။ဒီစတဲ့ကောင်ပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လည်မယ်လို့ထင်နေကြတယ်။ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုရဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ
်။စာတမ်းတွေနဲ့ပတ်သက်တဲ့စီနီဝဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဖက်မှုတိုင်းရင်းသားဒေသတွေနဲ့ဒဏ်သူခွင့်ရေးပထဝီဝင်နေထားတဲ့သူမျိုးစုကိုအခြေခံတဲ့ပြည်တော်စုဖွဲ့စည်းပုံပြည်လုံးသဘောတူညီချက်စတဲ့အကြောင်းအရာတော်တော်များများအပြင်တဲ့ရောက်လာသူတို့ရဲ့မိခွန်းတွေကိုပြန်လည်ဖြေကြပြီးတော့လဲဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ